နိုင်ငံမျိုးမှာဖိုလ်ချုပ်အောင်ဆန်းခြေရုပ်ထားရှိမှုပေါ်ကန့်ကွက်ပြီးခြေရုပ်ထုဖျက်သိမ်းပေးရေးနေရာရှေ့ပြောင်းပေးရေးအတွက်ကင်အီဒေတာကန်အယောက်9000ဝန်းကျင်ခန့်ကဒီနေ့မနက်မှာလမ်းကြောင်း3ခုခွဲပြီးတော့ခြိတက်ဆန္ဒပြခဲ့ကြပါတယ်။ညနေ3နာရီကျော်လောက်မှာပြည်내အစိုးရတာဝန်ရှိသူတွေနဲ့ညှိနှိုင်းဖို့တပိတ်ကော်မတီခေါင်းဆောင်6ယောက်နဲ့မီဒီယာ2ခုကသတင်းတောက်2ယောက်စုစုပေါင်း10ယောက်ဝင်ခွင့်ရရှိခဲ့ပါတယ်။ဒီနေ့ညနေ6နာရီကျော်အထိညှိနှိုင်းမှုအခြေအနေမှာကျေးရုံနဲ့ပတ်သက်ပြီးကန့်ကွက်သူရောထောက်ခံသူတွေပါတရားစွဲဆိုခံထားရတာတွေကိုအမှုပြန်လဲရုပ်သိမ်းပေးဖို့သဘောတူညီချက်ရရှိခဲ့တယ်လို့ကရင်နီဒေသခံကိုကျော်ထင်အောင်ကပြောပါတယ်
။တရားစွဲဆိုခံထားရတဲ့အလုံးပေါင်း86ယောက်မှာ2ချိန်3ချိန်စွဲခံရတဲ့သူတွေနဲ့ဆိုရင်လူငယ်ပေါင်း55ဦးကိုတော့အမှုရုပ်သိမ်းပေးမယ်။သူတို့ထောက်ခံသူတဲမှာကိုလည်းဥပဒေချုပ်ဖောက်တဲ့အတွက်ငိမ့်စုစီ20နဲ့တရားစွဲဆိုထားတဲ့5ဦးကိုလည်းရုပ်သိမ်းပေးပါဆိုတာလို့သူတို့ဘက်ကလည်းပြန်ညှိတဲ့အတွက်ကြောင့်မလို့ကိုနှစ်ဖက်စလုံးရဲ့တရားစွဲဆိုမှုတွေကတော့ရုပ်သိမ်းပေးဆိုတဲ့တောင်းဆိုချက်အောင်မြင်ပါတယ်
။ဒါပြင်ကျေးရုပ်ထုဖြစ်မြောက်ရေးကော်မတီနဲ့ကန့်ကွက်နေတဲ့တပိတ်ကော်မတီတို့တလအတွင်းညှိနှိုင်းကြဖို့ညှိနှိုင်းနေစဉ်ကာလအတွင်းမှာဆန္ဒပြတာတွေကိုရဆိုင်ထားဖို့ကြေးရုပ်ထားရှိတဲ့ပန်းရံကိုလည်းချိတ်ပိတ်ထားဖို့ကော်မတီနှစ်ခုညှိနှိုင်းနေချိန်မှာပြည်내အစိုးရဘက်ကဝင်ရောက်မဆွတ်ဖက်ဖို့ညှိနှိုင်းပြီးနောက်ဆုံးထွက်လာတဲ့ဘလို့သဘောတူညီမှုကိုမဆိုပြည်내အစိုးရဘက်ကလိုက်လျောပေးဖို့စတဲ့အချက်တွေကိုဆက်လက်ညှိနှိုင်းနေကြတယ်လို့သိရပါဗျ။နောက်ဆုံးမှာသဘောတူညီမှုရရှိတဲ့အချက်တွေကိုနှစ်ဖက်လက်မှတ်ရေးထိုးသွားမှာဖြစ်တယ်လို့တွားရောက်ညှိနှိုင်းခဲ့သူတို့ကကနဟေဝန်ပန်းရံရှိမှာစောင့်ဆိုင်နေတဲ့လူလူကိုလာရောက်ပြောကြားခဲ့ပါဗျ။ဒီနေ့မနက်ပိုင်းဆန္ဒပြရမှာကန့်သက်ထားတဲ့နေရာကိုကျော်ဖြတ်တယ်ဆိုပြီးရဲတပ်ဖွဲ့ဘက်ကရာဝကြီးသုံးပြီးပြစ်ခတ်ဟန်တာတာတွေရှိခဲ့ပါတယ်။ဒီကြောင့်ကိုဒီနေ့ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့ကရင်နီဒေသခံကိုကျော်ထင်အောင်ကအခုလိုပြောပါတယ်
။ပြည်တော်စုနယ်ခန္ဓာတက်ဖို့လာတဲ့ပြည်နယ်သားဌာနတိုင်းသားလူမျိုးတွေကိုပြည်တော်စုနယ်ခန္ဓာကိုလည်းပေးမဝင်ဘူး။အဲ့ဒီအတွက်ကြောင့်မို့လို့ကိုပြည်တော်စုနယ်ခန္ဓာတက်မဲ့သူတွေနဲ့ကျေးဥ်ကိုကန့်ကွက်တဲ့သူတွေရွှေ့ပြောင်းပေးဖို့ရုပ်သိမ်းပေးဖို့တောင်းဆိုတဲ့သူတွေနဲ့ပေါင်းမိသွားပြီးတော့မှလမ်းကြောင်းသုံးခုကနေပြီးတော့မှလက်ရှိအတင်းအမဆိုင်ထူထားတဲ့ပန်းဆန်ရှိကိုလာရောက်စုဝေးဖို့လုပ်ကြပါလေ။အဲ့ဒီမှာလမ်းကြောင်းတစ်ကြောင်းကိုကတော့မီတာပိုက်တွေနဲ့ရေနဲ့ဖြုတ်ခွင်းမှုရာဘာကြီးအသုံးပြုမှုတွေရှိတယ်။တူကတော့မျက်နှာမှာတိုင်ရတော်တော်ပြင်းထန်ပါလေ
။ကုကျော်ထင်အောင်ဟာဗိုလ်ချုပ်ကျေးရုပ်ထုနဲ့ပတ်သက်ပြီးကန့်ကွက်လှုံ့ဆော်ရတဲ့အတွက်ဆိုပြီးပြည်내ရဲတပ်ဖွဲ့ကငင်းစုစီပုံမှန်19နဲ့တရားစွဲဆိုခံထားရသူလည်းဖြစ်ပါတယ်။ဒီလိုရာဘာကြီးသုံးပြီးပြစ်ခတ်ဖြုတ်ခွင်းရတဲ့အခြေအနေထိဖြစ်ရတဲ့အပေါ်ရိုင်းကုန်မြို့နယ်ရဲတပ်ဖွဲ့မှရဲမှုဝင်နိုင်ကို RFA ကဆက်သွယ်မေးမြန်းရမှာလက်ရှိအခြေအနေတွေပြီးတဲ့အခါမှာရဲတပ်ဖွဲ့ဘက်ကတရားဝင်ထုတ်ပြန်ပေးသွားမှာဖြစ်ကြောင်းလက်ရှိမှာပြောပိုင်권မရှိသေးကြောင်းပြန်လည်ဖြေကြားခဲ့ပါတယ်။အခုလိုပြည်အောင်စုနေမှာတခြားပြည်နယ်နဲ့တိုင်းဒေသကြီးတွေနဲ့မတူဘဲဒေသခံတွေနဲ့ပြည်နယ်အစိုးရတို့အကြားအဆင်မပြေမှုတွေဖြစ်ပွားခဲ့ရမှာရဲတပ်ဖွဲ့ကရာဘာကြီးသုံးပြီးပြစ်ခတ်ဟန်တာရတဲ့အထိဖြစ်ပွားခဲ့တဲ့အပေါ် NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကို RFA ကဖုန်းနဲ့ဆက်သွယ်မေးမြန်းရမှာအခုလိုပြန်လည်ဖြေကြားခဲ့ပါတယ်။
အကျွန်တော်တို့ကတော့ပြိပခါဖြစ်တိုင်းမှာကျွန်တော်တို့ကတော့ဖြစ်နိုင်ပြီးညီနိုင်ဆွေးနွေးကြဦးစားပေးသေးတယ်ပါ။ဒါပေမဲ့ဘာဖြစ်ခဲ့လဲဆိုတာလည်းတိတိကျသိဖို့တော့လိုပါ။ဗိုလ်ချုပ်ကျေးဥ်ကိုကန့်ကွက်တဲ့လူအုပ်စုကသာနာထုတ်ပေါ်တယ်။အလားတူပဲဗိုလ်ချုပ်ကျေးဥ်ကိုထောက်ခံတဲ့အုပ်စုကလည်းသာနာထုတ်ပေါ်တယ်ပြုပါတယ်။အဲ့တော့ပြည်သူရဲ့သာနာကိုဘယ်ဟာအဓိကထင်ရလဲဆိုတာကတော့ကျွန်တော်တို့ကြည့်ရမှာတစ်ပိုင်းမှာနောက်တစ်ခါဖြစ်ခဲ့တဲ့ပြိပခါမှာနော်ဘယ်လောက်ရက်တွေလောက်တဲ့အတွက်အခုလိုအင်အားတုံးပြီးတော့ဖြုတ်ခွင်းရတဲ့အဖြစ်ဖြစ်လဲဆိုတာလည်းကျွန်တော်တို့တိတိကျကျသိဖို့လိုပါသေးတယ်။အခုဒီညနေတော့ကျွန်တော်မှတ်ချက်ပေးလို့မရပါဘူး
။ဒီနေ့ကိစ္စရင်းနဲ့ပတ်သက်ပြီးမေးမြန်းဖို့အတွက်ကရားပြည်နယ်ဝန်ကြီးချုပ်ဦးအဖောင်ရှုအပါအဝင်ပြည်နယ်အစိုးရဝန်ကြီးတွေကို RFA ကဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ပြန်လည်ဖြေကြားခြင်းမရှိပါဘူး။ကရားပြည်နယ်မှာဗိုလ်ချုပ်ကျေးရုပ်ထားရှိဖို့ကိုစတင်စီစဉ်ခဲ့ခြင်းကစပြီးဒေသခံတွေကန့်ကွက်နေတဲ့ကြားကဒီ February 2ရက်နေ့မှာကျေးရုပ်ထုဖွင့်ပွဲပြုလုပ်ခဲ့တာကြောင့်ကျေးရုပ်ဖျက်သိမ်းရေးအတွက်အခုလိုမျိုးပြည်တော်စုနေမှာဒေသခံတွေထောင်ထဲချီကဆန္ဒပြတောင်းဆိုနေတာဖြစ်ပါတယ်။ဒီနေ့ဆန္ဒပြသူတွေဟာလက်ရှိလိုင်းကော်မှာထားရှိတဲ့ဗိုလ်ချုပ်ကျေးရုပ်ကိုရုပ်သိမ်းရွှေ့ပြောင်းပေးဖို့ကျေးရုပ်ထားရှိရေးမှာအဓိကတာဝန်ရှိသူတွေဖြစ်တဲ့ကရားပြည်နယ်ဝန်ကြီးချုပ်ဦးရဖောင်းရှိုးနဲ့ပြည်နယ်စီမံဘဏ္ဍာဝန်ကြီးဦးမမော်တို့နှုတ်ထွက်ပေးဖို့လို့ကိုတောင်းဆိုကြတာဖြစ်ပါတယ်ရှင်။